ပင်လယ်ဆိုင်ငံဒကန်မြို့တော်အပြင်ဘက်ကပလီတစ်ခုအနီးမှာတောက်ကြနေညနေပိုင်းဝပြူချိန်အတွင်းဓာတ်ငွေပိုက်ပေါက်ခွဲလာကြောင်းလူ16ဦးထဲမှနေတေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့ပင်လယ်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဒကန်မြို့ပြင်ဘလီနာနာရာယန်ကန်ကန်ကပလီတစ်ခုမှာတောက်ကြနေညကဖြစ်ခဲ့တဲ့ပေါက်ခွဲမှုကဓာတ်ငွေပိုက်လိုင်းရုပ်ဆိပ်မှုကနေဖြစ်တာလို့မိသက်ဌာနတာဝန်ရှိသူတွေကယူဆပါတယ်။ဒဏ်ရာရသူတွေကိုဒကန်မြို့ကမီးလောင်ကျွမ်းမှုနဲ့ပလတ်စတစ်ခွဲစိတ်ကုသမှုဆိုင်ရာအစိုးရအထူးကုဆေးရုံမှာတင်ပြီးကုသပေးနေပြီးတော့သူတို့ထဲကအများစုဟာအရေပြားလောင်ကျွမ်းနဲ့ပြင်းထန်တရားတွေရထားကြပါတယ်။ဒေသုံသူ16ဦးထဲမှာကလေးငယ်တူပါဝင်ပြီးမီးလောင်ကျွမ်းတဲ့တံခန်းစားရပြီးတဲ့နောက်တည်ဆုံခဲ့ကြရတာလို့တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာသူအများစုရဲ့အခြေအနေဟာဆိုရင်ရတာကြောင့်တည်ဆုံသူတိုးလာနိုင်တယ်လို့မီးလောင်ကျွမ်းမှုဆိုင်ရာအဖွဲ့အစည်းရဲ့လုပ်ငန်းညှိနှိုင်းရေးမှူးကပြောပါတယ်။